ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့အကြားမှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့ဒီကနေ့ဘူးသီးတောင်မြို့နယ်အနီးကဖြစ်တဲ့တိုက်ပွဲမှာရွာလုံးကျွတ်မိလောင်သွားတယ်လို့တပ်မတော်ဘက်ကပြောပါရတယ်။တိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်အနီးနားကရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။ VOA သတင်းတောင်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဥယင်သာကျေးရွာတွေဘက်မှာဒီကနေ့မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးရွာလုံးကျွတ်မိလောင်ခဲ့တယ်လို့အနောက်ပိုင်းတန်းစစ်သည်နာချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ်
ကျွန်တော်တို့အဲ့ဒီဥယင်သာဝန်းကျင်ပေါ့နော်ဥယင်သာရွာရဲ့အရှိကမှာ 0.80 တုံးရှိတယ်နော်အဲ့နာမှာကျွန်တော်တိုက်ပွဲဖြစ်နေတာနေ့လောက်ဒီနေရာဥယင်သာရွာထဲနဲ့ပုံချောင်းတွေကနေပြီးတော့မှခံပြီးတော့ပြစ်နေလို့နော်အဲ့ဒီနေရာကိုနေပြီးရှင်းတာဒီနေ့တော့ရသွားပြီဒီကတော့ကျွန်တော်အလောင်းနှလောင်းရတော့လက်နဲ့တည်းကတော့မရသေးဘူးအခုကတော့နည်းနည်းရှင်းလုံးပဲရှိတယ်။ဒီကအဲ့ရွာတွေကခံပြစ်တာဘူးเนาะနည်းနည်းလည်းမဟုတ်ဘူးဒီရွာလုံးလောင်သွားမှာ။အဲ့ရွာမီးရောက်နေဆိုမပြောနဲ့။เนาะအဲ့ရွာရွာပြတ်သွားတာကြာပြီ။ကျွန်တော်တို့ကဘာမှရွက်ရဲရှိတာမဟုတ်ဘူး။သူပြစ်ကိုကြီးပြစ်လို့ကျွန်တော်တို့ရွာတွေကနေခံပြစ်လို့ကျွန်တော်တို့ကစီလာတဲ့နေရာကိုပြန်ပြစ်တာ။ဒါကတော့မတန်နိုင်ဘူး။
ဥယင်သာကျေးရွာဟာအင်ဂျင်90ကျော်ရှိပြီးမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်နေရပ်ကိုစွန့်ခွာနေရတာ6လကျော်ပြီလို့ဥယင်သာရွာသားဦးမောင်သိန်းနိုင်ကပြောပါတယ
်။ဥယင်သာရွာရှင်ကအခုချိန်မှာမင်းကိုထောင်းနေတာမြင်ရတယ်။တော့ကျေလို့မရတော့ပြေဘောကလာလာကြည့်နေတယ်။ဥယင်သာရွာကအင်ဂျင်90လေးလုံးရောတော့ပြည်သူဥယင်သာတို့မရင်တော့တော့ဘောဟာဆစ်ချတော့ဒီကထောင်းပြနေတာကဆောင်းလာပြလေ။
ဥရီတောင်မြို့နယ်ကဥယင်သာစင်သေးပြင်းကျေးရွာတွေဘက်မှာပြေကမှုဖြစ်ပွားနေတာသဘာနိပါရှိနေပြီလို့စင်သေးပြင်းရွာသားတူကပြောပါရယ်စင်သေးပြင်းရွာပါဝင်အနီးနားကမွတ်စလင်ကျေးရွာသားထောင်ကျော်ဟာဘုံညိုလက်ရွာမှာဆစ်ရှောင်နေရတယ်လို့ဘုံညိုလက်ရွာကြီးကရော်ဖီကပြောပါရယ
်အခုအတလနာကြီးသူနေလို့လောကတရားလည်းမကြည့်လို့ရောမှာကျွန်တော်ရောမှာညနေကြတာလို့တောင်းနေသူရောပါတန်ရီကဒီနီကလုံးမဝနဲ့ပါကသဘေးရပါ
ပူရီတောင်တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့ဒီရက်ပိုင်းတွင်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတာရှိနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်အ
ဲဒီတော့မှာတော့တိုက်ပွဲကတော့ဥစ္စာရှိတယ်ကြားရင်းဆိုင်တိုက်ပွဲတွေပြည်ကြီးမှာမရှိဘူးမြန်မာစစ်တပ်ကတော့ပြည်လေးကဟန်ပြီးလည်းမကြည့်ရင်ပြင်းနေတာရှိတယ
်ပူရီတောင်မြို့နယ်တွင်တိုက်ပွဲတွေကြောင့်ရွာ20ကျော်မှရှိတဲ့ရွာသားတွေဟာစစ်ဘေးတိမ်းရှောင်နေရတယ်လို့ပူရီတောင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါရယ်
ဒီချောင်းတွေကဒီဘက်ကရွာသားတွေကအကုန်လုံးတော့ဒီချောင်းတို့ဖြစ်နေကြတယ်။အဲကျွန်တော်တို့ရွာပေါင်းတစ်ဆေကျော်20နီးပါးလောက်ရှိတယ်ခင်ဗျာ။ဒီချောင်းက5000 6000ဝန်းကျင်မှာတော့ရှိနေပါတယ်ခင်ဗျာ
။စစ်ချောင်းတွေဟာဘူရီတောင်ရောင်ပြင်းချောင်းဒုံတိန်ဘုံကြီးချောင်းကြံညိုပြင်းစီတီတောင်ခွတ်စုံအိုးဖောက်ရိတ်တောင်မြို့နယ်စင်ကုန်းတိုင်းရွာတွေမှာတိမ်းရှောင်ခိုလုံနေရတယ်လို့ဦးထွန်းအောင်သိန်းကပြောပါရယ်။ရခိုင်ပြည်နယ်တွင်းစည်ရေးပဋိပက္ခပြင်းထန်လာတာတစ်နှစ်နီးပါးရှိလာပြီ။စစ်ရှောင်ရေသွက်9000နီးပါးရှိလာနေပြီဖြစ်သလိုတိုက်ပွဲဖြစ်စဉ်တွင်ရွာသားတွေထိခိုက်ဒေဆုံးမှုတွေကလည်းရှိလာနေပြီးတော့လုံခြုံရေးရစိုးရိမ်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ